မေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ပေါ်ဆွဆွဲထားတဲ့သူ့ရဲ့အိမ်ချမ်းမြေလုပ်ငန်းတံမိုးပေါ်လိမ်လည်ပြီးတံမိုးမြင့်ပြတ်သားခဲ့ကြောင်းဆွဲချက်နဲ့ပတ်သက်တဲ့နယူးယောက်မြို့ကတရားရုံးကြီးမှာဗုဒ္ဓဟူးနေ့ကသမီးဖြစ်သူအိုင်ဘန်ကာထရန့်လာရောက်ဖက်ဆူခဲ့ပြီးသူ့ရဲ့ဖခင်ကုမ္ပဏီမှာလုပ်ကင်ခဲ့တဲ့အိမ်ချမ်းမြေအရောင်းဝယ်အသေးစိတ်အချက်အလက်တွေကိုမမှတ်မိကြောင်းထွက်ဆိုခဲ့ပါတယ်ဒါဟာအရင်ဘက်ကထွက်ဆိုခဲ့ကြတဲ့သူ့ရဲ့တခြားမောင်နှမတွေဖြစ်ကြတဲ့ Donald Trump Jr. နဲ့ Eris Trump တို့ထွက်ဆိုခဲ့သလိုပဲ Ivan Carr ကလည်းတရားသူကြီးကမတမာမှုမြောက်ကြောင်းစီရင်ဆုံးဖြတ်ထားပြီးဖြစ်တဲ့အငင်းပွားဝယ် Trump ရဲ့လုပ်ငန်းတံမိုးဖြတ်တဲ့နီးလန်းတွေကသူတို့နဲ့မသက်ဆိုင်ကြောင်းထွက်ဆိုသွားခဲ့တာပါ Tamara Hall Trump ကိုယ်တိုင်ကတော့ကုမ္ပဏီပိုင်ဆိုင်မှုတွေရဲ့ခမန်းကျေတံမိုးတွေကိုတွက်ချက်ရမှာအချက်လက်မတိကျတာတွေပါခဲ့ကြောင်းသူရဲ့ခွန်မှာထွက်ဆိုခဲ့ပြီးဖြစ်ပါတယ်သမီးဖြစ်သူ Ivan Carr ဟာဒီမှုမှာပါကင်ဖြစ်သူထရန့်နဲ့တခြားမောင်နှမမွေးချင်းတွေလိုတရားခံဖြစ်ဆွဆွဲခံထားရတာမဟုတ်ပါဘူး2024ခုမှာသမ္မတရွေးကောက်ပွဲအတွက် Republican သမ္မတလောင်းဖြစ်ထိတ်ဆုံးကဦးဆောင်နေတဲ့သမ္မတဟောင်းထရန့်ကတော့အချက်လက်မှားရတာတချို့ရှိပေမဲ့ဥပဒေမဲ့လှုပ်ဆောင်ခဲ့တာမရှိကြောင်းနဲ့ဒီဆွဆွဲချက်ကနိုင်ငံရေးပတ်လည်မှုနဲ့ရွေးကောက်ပွဲကိုနှောက်ယှက်ဖို့ဝင်ရောက်ဆွဖက်ချက်ဖြစ်ကြောင်းပြန်လည်ဆွဆွဲထားသလိုသမီးဖြစ်သူ Ivan Carr ကိုတရားခွင်မှာအတင်းအကျပ်ထွက်ဆိုဖို့စင့်ခေါ်ခဲ့တယ်လို့လည်းသူ့ရဲ့လူမှုမီဒီယာစာမျက်နှာကတဆင့်ပြောဆိုထားပါတယ်